ရခိုင်ပြည်နယ်တွင်ကဲဆဲကူညီလှုပ်ဆောင်နေမှုတွေကိုရခိုင်ပြည်နယ်အစိုးရကဒီလထဲမှာပဲတားမြစ်လိုက်တဲ့အတွက်ဒေသခံအနည်းဆုံး 9,000 လောက်အပေါ်မှာတက်ရောက်မှုရှိနေတယ်လို့ကုလသမဂ္ဂလူသားချင်းစာနာမှုဆိုင်ရာပူးပေါင်းဆောင်ရွက်ရေးယူ UNOCHA ရဲ့အမှတ်ဖြစ်ရေးပြောကြားချက်ကို Rogers သတင်းမှာဖော်ပြထားပါတယ်။ရခိုင်ပြည်နယ်တွင်မှာတက်မတော်နဲ့အေးရခိုင်လက်နက်ကန်တပ်ဖွဲ့တို့ကြားတိုက်ပွဲတွေဖြစ်ပွားနေတဲ့အတွက် ICRC နိုင်ငံတကာချက်ချင်းတွေအဖွဲ့နဲ့ကုလသမဂ္ဂစာနာရိတ်ခါအဖွဲ့ WFP တို့မှပါဒေတာရင်းကုစီကြီးကျယ်ရေးလုပ်နေတဲ့တခြားအဖွဲ့စည်းတွေအတွက်ရခိုင်မြောက်ပိုင်းနဲ့အလဲပိုင်းကမြို့နယ်၅မြို့နယ်ကိုတောရောက်ခွင့်ရခိုင်အစိုးရဘက်ကနေပိတ်ပင်လိုက်တာဖြစ်ပါတယ် UNOCHA ကရခိုင်ပြည်နယ်အလဲပိုင်းမှာရှိတဲ့ကြောက်တော်နဲ့ပုံနှံမြို့နယ်တွေစီကရရှိတဲ့နောက်ဆုံးအချက်လက်တွေကိုဗုဒ္ဓဘူးနဲ့နှမ်းပိုင်းမှာကုလအရာရှိတချို့နဲ့အစိုးရမဟုတ်တဲ့အဖွဲ့အစည်းတချို့ကိုမှတ်ချက်ရေးပေးပို့ခဲ့တာဖြစ်ပါတယ်ရခိုင်ပြည်နယ်ရဲ့လက်ရှိဖြစ်ပေါ်နေတဲ့တိုက်ပွဲတွေကြောင့်January လအစောပိုင်းကစပြီးအခုချိန်ထိအိုးအိမ်ဆန့်ခွာထွက်ပြေးရသူပေါင်းက 5,000 လောက်ရှိနေတယ်လို့ဖော်ပြထားပါတယ်။အခုလောကဲဆဲကူညီအဖွဲ့တွေကိုတောရောက်ခွင့်ပိတ်ပင်ရတာဟာလုံခြုံရေးကြောင့်ဖြစ်ကြောင်းနဲ့ဘယ်ချိန်မှပြန်ဖွဲ့မယ်ဆိုတာမပြောနိုင်သေးကြောင်းရခိုင်စီပင်ဝန်ကြီးဦးဝင်းမြင့်ပြောကြားချက်ကိုလည်း Righteous သတင်းမှာဖော်ပြပါတယ်။အင်္ဂါနေ့ကတော့အပိတ်ပင်ခန်းနဲ့ကုညီအဖွဲ့တွေကအခုလိုကန့်တတ်မှုတွေချမှတ်ခဲ့တာနဲ့ပတ်သက်ပြီးအထူးစိုးရင်ပူပန်ရကြောင်းကြေညာချက်ထုတ်ပြန်ခဲ့တာပါ။ရခိုင်ပြည်နယ်အတွင်းမှာတပ်မတော်နဲ့အေးအဖွဲ့တို့ရဲ့တိုက်ပွဲတွေကြက်တဲ့ပရင်းနေထိဆက်လက်ဖြစ်ပွားနေစေဖြစ်ပါတယ်။